မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ်လို့ပြောင်းစုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပေမဲ့အသေးစိတ်အစီအစဉ်ကိုမသိရသေးတာကြောင့်နိုင်ငံရေးပါတီတွေကအထက်ခဲနဲ့ကြုံရမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးချင်ပါသေးတယ်။ကျွန်မမိသားပါ။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်ဖို့စည်ရင်းပေးထားတဲ့နိုဝင်ဘာလရွေးကောက်ပွဲကိုကက်ယောဂါကာလအကန့်သတ်တွေနဲ့လက်နက်ကင်ပရိပခတွေအကြောင်းကျင်းပရမယ့်အခြေအနေမျိုးနဲ့ကြုံနေရတာမို့လွတ်လပ်ပြီးမျှတပါမလားဆိုပြီးနိုင်ငံရေးပါတီတွေကစိုးရိမ်နေကြချိန်မှာပဲရွေးကောက်ပွဲကျင်းပမယ့်နေ့ကိုကော်မရှင်ဘက်ကကြေညာလိုက်တာပါ။အခုဒီကြိမ်ရွေးကောက်ပွဲမှာတော့အရင်ကရွေးကောက်ပွဲနှစ်ကြိမ်ဆက်တိုက်မကျင်းပနိုင်ခဲ့တဲ့ဝါဒေတာနဲ့လက်ရှိတိုက်ပွဲတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာကျင်းပတော်မယ်လို့ကြေညာထားပါတယ်။ကျင်းပဖို့လေးလလောက်သာလိုတော့တဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးရေးအပါအဝင်ရွေးကောက်ပွဲလုပ်ငန်းစဉ်စံကြမှုတွေကျမရဲ့လုံခြုံရေးစိန်ခေါ်မှုတွေစတဲ့အချက်တွေတော့ညှတာမှုရှိပါမလားဆိုပြီးနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြပါတယ်။အထူးသဖြင့် COVID-19 ကပ်ရောဂါနဲ့တိုက်ပွဲတွေကြုံနေရတဲ့ရခိုင်ပြည်နယ်လိုတိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲအကပ်ပြင်းစင်ကြီးဟာကြီးမားတဲ့စိန်ခေါ်မှုတစ်ခုလည်းဖြစ်နေတယ်လို့ရခိုင်မျိုးသားပါတီကဦးလှစောကပြောဆိုပါတယ်
။အဲဒီရခိုင်ပြည်ရဲ့အနေထားကတော့ကျွန်တော်တို့ကတော့နံပါတ်၁အချက်ကအဲဒီရခိုင်မှာကရခိုင်ပြည်မှာလုံမယ်လို့ပြောတယ်ဒါပေမဲ့ဒီကြားထဲမှာတချို့မျိုးနယ်များတခြားမျိုးနယ်များဟိုပေါ့လေ constituency တချို့ကပြန်ခဲ့မလားဆိုတာကတော့ကျွန်တော်တို့သိမသိချာဘူးအဲ့ဒါနည်းနည်းအဲ့ဒီဟာတခုတန်တရားရှိတယ်မြို့ကပေါ်နဲ့ပတ်သက်ပြီးတော့စိန်ခေါ်မှုကတော့ဟိုကျွန်တော်တို့တခြားဒေသရင်တော့မတူဘူးအကုန်လုံးကြားထဲမှာစိန်ခေါ်မှုကတူတူပဲ NLD ရောကြမ်းခံရေးရောရခိုင်တိုင်းရင်းသားပါတီတွေရောဒါလို့စစ်မေးစစ်ဘေးဒဏ်တင်နေတဲ့ area တခုဆိုတော့အရင်တော့လည်း2015ကာလတုန်းကလို့လွတ်လပ်လပ်လပ်တော့ဖို့လာဖို့ဆိုတော့ကုန်လုံးမှာခက်ခဲရှိတယ
်။နိုဝင်ဘာရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရအတွက်မဲဆန္ဒနဲ့330အမျိုးသားလွှတ်တော်နေရအတွက်မဲဆန္ဒနဲ့168နဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်မဲဆန္ဒနဲ့644နဲ့မှာကျင်းပသွားမှာပါ။ရွေးကောက်ပွဲကျင်းပရက်ကိုတော့ပုံမှန်အဖြစ်6လလောက်ကြိုတင်ကြေညာလေးရှိပေမဲ့ဒီကြိမ်မှာတော့ကက်ယောဂါကြောင့်တွာလာလှုပ်ရှားမှုကန့်သက်ချက်တွေကြောင့်ကော်မရှင်က4လလောက်အလိုကြာမှကြေညာခဲ့ရပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြန်ကြားရေးတာဝန်ရဲ့မွန်ရအောင်ရှင်ကတော့ဒီလိုမျောလင့်မထားတဲ့အခြေအနေမျိုးကိုနိုင်ငံရေးပါတီတွေကပဲကိုယ်တိုင်ကြော်လွားဖို့လှုပ်ဆောင်ရလိမ့်မယ်လို့သူကပြောပါတယ
်။ရွေးကောက်ပွဲကော်မရှင်ကသူပေးထားတဲ့ကိရိတိုင်းနဲ့ဒီညမှာဒီကျိုးကပြောတာကဒီ COVID-19 ကိစ္စဒီ COVID-19 ကိစ္စကကော်မရှင်ကလုပ်လို့ရတဲ့ကိစ္စမှမဟုတ်တာပဲကိစ္စကတကမာလုံးပြစ်နေတဲ့တနင်္ဂနွေလုံးပြစ်နေတဲ့ကိစ္စအဲ့ဒီပုံမှာကျွန်တော်တို့ကဘယ်လိုပြောပြရမလဲဆိုတာပဲကျွန်တော်စဉ်းစားပြီးတော့လုပ်ကြမှာပါပဲဒီညမှာဟိုလူလင်းကြဆာနီလာရဆိုတဲ့အတိုင်းပေါ့ဗျာကျွန်တော်တို့နေရာကိုဘယ်လိုနည်းနဲ့ဟိုအကောင်းဆုံးပြအောင်လုပ်ကြမလဲဆိုတာတော့ရေတော့ပဲဟိုမဲ့နိုင်ငံရေးပါတီတွေရဲ့အခမ်းအနားပဲလို့ကျွန်တော်ထင်တယ်နော်အားလုံးကတော့တကြီးတကြီးအညီမျှပဲဒီ COVID-19 ကိုကြော်ပြပြပါပါတယ်အဲ့တော့ကျွန်တော်တို့တွေ့တူးပြင်ဆင်နေရမလို့လို့ထင်တယ်လေ
နိုင်ငံရေးလီလာသုံးသက်သူဒေါက်တာရမျိုးသိန်းကတော့ကယ်ယောဂါနဲ့လုံခြုံရေးအရာစိန်ခေါ်မှုတွေကြားကကျင်းပမဲ့ဒီရေကောက်ပွဲဟာလွတ်လပ်မျှတမှုရှိအောင်ဖန်တီးနိုင်ဖို့အရေးကြီးတယ်လို့သူကဆိုပါတယ်
အခုရေကောက်ပွဲကိုတကယ်လုံးဝပြီးတော့တရားမျှတတဲ့ရေကောက်ပွဲတစ်ခုဖြစ်အောင်နောက်ပြီးတော့အဲ့ဒီလိုဖြစ်တယ်ဆိုတာကိုမပါဝင်ရှင်ပြိုင်နဲ့နိုင်ငံရေးပါတီတွေကလည်းလက်ခံရှုံးချီအောင်နောက်ဆောင်ရွက်နိုင်မှုကအရေးကြီးဆုံးစိန်ခေါ်ချက်တစ်ခုလို့ကျွန်တော်မြင်ပါတယ်။2020ရေကောက်ပွဲဟာနော်အရင်အရင်ရေကောက်ပွဲတွေကပို့ပြီးတော့နော်ကြီးမားတဲ့ဟိုရှင်ပြိုင်မှုတွေနောက်စိန်ခေါ်မှုတွေကြက်တဲတွေကိုနော်ကျင်းဆိုင်ကြလာနိုင်တဲ့အခင်းအကျင်းတစ်ခုလုံးလည်းနေရပါတယ
်။နိုင်ငံရေးပါတီတွေအနေနဲ့မဲဆွယ်စည်းရုံးခွင့်ပြုကြောင်းကိုလည်းကော်မရှင်ကပြောဆိုထားပေမဲ့အသေးစိတ်အချက်လက်ကိုတော့မထုတ်ပြန်ရသေးတဲ့အပေါ်မှာနိုင်ငံရေးပါတီတွေဘက်ကပုံဝင်မကျဖြစ်နေရတာပါ။ဒီအောင်စုရေကောက်ပွဲကော်မရှင်တာဝန်ရှိသူတဦးကတော့နိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးလှုပ်ရှားခွင့်ပြုမှာဖြစ်ကြောင်းပြောဆိုထားပေမဲ့ကျမရဲ့အတွက်စံတမတ်ချက်တွေနဲ့အညီဆောင်ရွက်ဖို့စီစဉ်ထားတယ်လို့ VOE ကပြောဆိုထားပါရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရှင်။